အီရန်နိုင်ငံရဲ့မြို့တော်ဘက်ဒတ်မှာရှိတဲ့အမေရိကန်တန်ယုံနဲ့အမေရိကန်လူမျိုးတွေကိုလုံခြုံရေးပြုဖို့အတွက်အီရန်နိုင်ငံတဲကိုစစ်မှုတန်း295ဦးသမ္မတအိုဘားမားကနေပြီးတော့ဆစ်လွတ်လိုက်ပါတယ်အခုလိုမျိုးဒီအမေရိကန်စစ်မှုတန်းတွေဆစ်လွတ်တာဟာအီရတ်အစိုးရရဲ့သဘောတူညီချက်နဲ့အတူဆောင်ရွက်တာဖြစ်တယ်လို့သမ္မတအိုဘားမားကအမေရိကန်လွှတ်တော်ကိုလည်းအသိပေးစာပို့ပါတယ်အီရန်နိုင်ငံမှာအခုကြုံနေရတဲ့အကြက်တဲတွေအတွက်တော့အီရတ်ကိုအမေရိကန်တပ်တွေဆစ်လွတ်မှာမဟုတ်ဘူးလို့တော့သမ္မတအိုဘားမားကပြောထားပါတယ်ဒါပေမဲ့လည်းအီရတ်အစိုးရကိုကူညီနိုင်မဲ့အခြားနည်းလမ်းတွေကိုတော့သူရဲ့မျိုးသားလူမျိုးအချံပီးဖွဲ့ရင်းနဲ့ဆွနစ်နေတယ်လို့ဆိုရတယ်။အဲဒီစဉ်းစားချက်တွေထဲမှာတော့ဒီဆွနစ်စစ်သွေးကြွတွေကိုလေကြောင်းကနေပြီးတော့တိုက်ခိုက်ဖို့ဆိုတဲ့စဉ်းစားချက်လည်းပါပါတယ်။ဆွနစ်သဘုံတွေဟာဆိုလို့ရှိရင်အီရတ်မြောက်ပိုင်းနေရာတော်များများကိုထိန်းချုပ်သိမ်းယူထားပြီးတော့အခုဒီမြို့တော်ဘက်ဒတ်ကိုပါသိမ်းယူမယ်ဆိုပြီးတော့ချင်းချောက်နေပါတယ်။တစ်ချိန်ထဲမှာတော့ဒီအီရတ်နိုင်ငံကိစ္စမှာအီရန်နဲ့လည်းပူးပေါင်းဆောင်ရွက်နိုင်မယ့်အခြေအနေကိုလည်းအမေရိကန်ကထည့်သွင်းစဉ်းစားနေပါတယ်။ဒါပေမဲ့လို့အီရတ်နိုင်ငံကဆွနစ်သဘုံထားမှုကိုနှိမ်နင်းဖို့ညှိနှိုင်းဆောင်ရွက်ကြတဲ့အခါမှာတော့အီရန်နဲ့စီးရီးယားပူးပေါင်းဆောင်ရွက်မှုတော့လုပ်ဖို့အစီအစဉ်မရှိဘူးလို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောလိုက်ပါတယ်။ဗီယက်နမ်မှာကျင်းပနေတဲ့နျူကလ িয়ার ဆွေးနွေးပွဲရဲ့အပြင်ပန်းမှာအမေရိကန်နဲ့အီရန်တာဝန်ရှိသူတွေတွေ့ဆုံကြဖို့ရှိတယ်။ဒါပေမဲ့လည်းဒီဆွေးနွေးမှုမှာစီးရီးယားညှိနှိုင်းဆောင်ရွက်မှုကိစ္စတွေကိုတော့ပါဝင်မှာမဟုတ်ဘူးလို့ကာကွယ်ဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ကာဘိုင်ကတင်လာနေမှာသတင်းစောက်တွေကိုပြောဆိုသွားတာပါ။အီရန်နိုင်ငံနဲ့ဖြစ်နိုင်ခြေရှိတဲ့ပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုထည့်သွင်းစဉ်းစားမယ်လို့အမေရိကန်နိုင်ငံကြေးဝန်ကြီးဂျွန်ကယ်ရီကတင်လာနေအစောပိုင်းတုန်းက Yahoo News ကိုပြောခဲ့ပါတယ်။ဒါပေမဲ့လို့အီရန်အနေနဲ့အီရတ်နိုင်ငံရဲ့အချုပ်အခြာအာဏာတပေါင်းတစ်စည်းတည်းရှိမှုကိုတော့လေးစားလိုက်နာဖို့ပထမဆုံးပြင်ဆင်ရလိမ့်မယ်လို့အမေရိကန်နိုင်ငံကြီးကပြောထားပါတယ်ခင်ဗျာ